ထိုင်းနိုင်ငံမဲဆိုင်မြို့တွေကထန်လွမ်းလှိုင်ကူထဲမှာပိတ်မိနေခဲ့တဲ့တောဝက်ဘောလုံးအသင်းဝင်လူငယ်73ဦးနဲ့ပတ်သက်ပြီးတော့ကဘာကျော်ဖြစ်ရမယ့်ဇလံကိုရုပ်ရှင်အဖြစ်နဲ့ရိုက်ကူးနိုင်မှုအမေရိကန်ပြည်ထောင်စုက SK Glover ရုပ်ရှင်ထုတ်လုပ်ရေး Netflix အဖွဲ့ကိုတော့ထိုင်းဆိုရဘက်ကမူပိုင်ရုပ်ရှင်ရိုက်ကူးခွင့်ပေးလိုက်ပြီလို့ထိုင်းသတင်းတွေမှာဖော်ပြပါရှိပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
မဲဆိုင်လိုင်ကူထဲမှာပိတ်မိနေပြီးအသက်အန္တရာယ်နဲ့ရင်ဆိုင်နေရတဲ့အချိန်ကယ်ထုတ်ခဲ့ရတာကြောင့်ကဘာတဝမ်းလုံးကစိတ်ဝင်တစားဖြစ်ခဲ့ရတဲ့တောဝက်ဘောလုံးအသင်းဝင်73ယောက်ရဲ့အဖြစ်ပြက်နဲ့ပတ်သက်လို့ဇလန်းမူပိုင်ခွင့်ရိုက်ကူးခွင့်ကိုနိုင်ငံတကာရုပ်ရှင်ကုမ္ပဏီတွေကကန့်လန့်ခဲ့ပေမဲ့ထိုင်းအစိုးရကအရင်တုန်းကတော့ခွင့်မပြုခဲ့ပါဘူး။2019ခုနှစ်မတ်လ9ရက်နေ့မှာတော့နန်းနတ်နွမ်းအိပ်ပျော်နေတဲ့ရှမ်းမင်းသမီးတောင်တန်းထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့မဲဆိုင်အာဏာပိုင်တွေနဲ့ထိုင်းအစိုးရတာဝန်ရှိသူတွေဟာဘန်ကောက်မြို့မှာတွေ့ဆုံစည်းဝေးခဲ့ကြပြီးဇလန်းတွဲရိုက်ကူးခွင့်ကို SK Global ကုမ္ပဏီကိုမူပိုင်ခွင့်ပေးဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ထိုင်းနိုင်ငံမဲဆောက်မြို့မှာအခြေစိုက်ပြီးကလေးတငယ်တွေကိုကူညီဆောက်ရှောက်မှုပေးနေတဲ့စောအဖွဲ့ရဲ့ဗုဒ္ဓဘာသာဖြစ်တဲ့ Miss ဖုံထောင်းကအခုလိုပြောပြပါတယ
်။နိုင်ငံကြားကဟိုကုမ္ပဏီကြီးပေါ့အမေရိကန်ကပေါ့နော်သူတို့က MOU ပေါ့ MOU လောက်ထားတာပေါ့နော်အဲ့ဒီရုပ်ရှင်ရတဲ့ကုမ္ပဏီကြီးနဲ့ပေါ့နော်မလို့လဲဆိုတော့ချိတ်ကြီးသူတို့ဘာလို့ဖြစ်လာခဲ့တာပေါ့နော်အဲ့ဒီကိုထဲမှာရှိတော့ငါပေါ့အဲ့ဒီကုမ္ပဏီနဲ့တူဝဲပြောရမယ်အဲတူဝဲပြောရမယ်ဒါပြီးသူတို့ဒီခလေးနဲ့သူခုနဲ့အနေဆုံးသူတို့ဖြစ်ဆန်ရအောင်ပေါ့နော်အနေဆုံးပေါ့နော
်
တယောက်300ပေါ့300ပေါ့300တယောက်300လောက်ရမှာပေါ့နော်ချာကုမ္ပဏီတို့ချာရုပ်ရှင်လိုက်တော့အဲ့လိုပြောမရတော့သူတို့ကုမ္ပဏီပဲပြောပြရမယ်အဲသူတို့ရုပ်ရှင်ရိုက်မှာပေါ့အဲ့လို
ကဘာကျော်ဖြစ်ရမှန်ဇလန်းတွဲတွေကိုရိုက်ကူးထုတ်လင့်နေတဲ့ Netflix Media ထုတ်လုပ်ရေးဟာကဘာမှာဝင်ငွေအကောင်းဆုံးရနေတဲ့ဇလန်းတွေကိုရိုက်ကူးထုတ်လုပ်နေတာပါရုပ်ရှင်နဲ့ဇလန်းတွဲတွေကနေရတဲ့ဝင်ငွေဟာ2018ခုနှစ်တစ်နှစ်ထဲမှာပဲဒေါ်လာ3,500ကျော်ရှိခဲ့ပါတယ်မကြာခင်ရိုက်ကူးတော့မဲ့တောဝက်ဘောလုံးအသင်းဝင်73ယောက်ရဲ့ဘဝဖြစ်ရမှန်ရုပ်ရှင်ဇလန်းတွဲကရလာတဲ့ဝင်ငွေကိုတော့ထန့်လွန်ကြောက်လန့်ကူအတွင်ကယ်ဆယ်ရေးလုပ်ငန်းတွေမှာလုပ်ကိုင်ပေးခဲ့ကြတဲ့အစိုးရနဲ့လူမှုရေးအဖွဲ့တွေရဲ့ရန်ပုံငွေဖြစ်ခွဲဝေပေးမယ်လို့သိရှိရပြီးဘော်လုံးအသင်းဝင်73ဦးအတွက်လည်းတဦးကိုဘတ်ငွေ3သန်းစီရရှိမှာဖြစ်ပါတယ်။2018ခုနှစ်ဇွန်လ23ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့ကမြန်မာနိုင်ငံသားရှမ်းနယ်ဘွားနိုင်ငံမဲ့လူငယ်တွေပါဝင်တဲ့တောဝက်ဘော်လုံးအသင်းဟာကြောက်လန့်ကူအတွင်းမှာခိတ္တလဲပတ်ဖို့အတွက်ဝင်ကြီးခဲ့တဲ့အချိန်မှာမိုးရေရွာလာပြီးခလိုင်ကူအတွင်းမှာတောင်ကျရည်တွေတက်လာတာကြောင့်ကူအပြင်ကိုပြန်မထွက်နိုင်တော့ပဲ18ရက်တာပြိမိနေခဲ့တာပါနောက်ဆုံးမှာတော့အသက်ရှင်ရက်နဲ့ကယ်တင်နိုင်ခဲ့ကြပါတယ်သူတို့ကိုကယ်ဆယ်ရင်းနဲ့အောက်ဆီဂျင်ပြတ်လတ်ခဲ့တာကြောင့်ထိုင်းရေတပ်ကတပ်ချက်ကြီးတဦးကတော့တည်ဆုံသွားခဲ့ရပါတယ်ကလေးတွေကိုမတွေ့မချင်းနေရာမျိုးမျိုးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုညံ့ညမပြတ်လှုပ်ဆောင်ခဲ့တဲ့ထိုင်းရေတပ်မတော်နဲ့ထိုင်းအစိုးရထိုင်းလူထုတွေရဲ့လူသားချင်းစာနာမှုတွေကိုလည်းကဘာတဝမ်းလုံးကချီးကျူးခဲ့ကြပါတယ်ရှင်